ပြန်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနရန်ကုန်ရှေးပိုင်းခရိုင်လူထုခြေပြုဘဟုဌာနကွန်မြူနတီစင်တာကမ်းမတွင်ဩဂုတ်လ6ရက်နေ့နက်10နာရီအချိန်ကသွေးလွှတ်တော်ခွေးရောဂါအကြောင်းသိကောင်းစရာအသိပညာပေးဆွေးနွေးပွဲကိုဆောင်ရွက်ခဲ့ပါသည်။အဆိုပါတော်ရှိုးဆွေးနွေးပွဲတွင်ရန်ကုန်ရှေးပိုင်းခရိုင်ပြန်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနမှလက်ထောက်ညွှန်ကြားရေးမှူးသောစစထွန်းကယခုလိုမေးမြန်းဆွေးနွေးခဲ့ပါသည်။
ကြံကြားရေးနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနရန်ကုန်ရှေးပိုင်းခရိုင်တင်ငန်းကျုံရောင်းနဲ့သိပညာပေးတော်ရှိုးအစီအစဉ်ကကျူးဇူးလိုက်ပါတယ်ရှင်။ဆရာမရှင်ဆရာမမီလေးနဲ့ဆွေးနွေးမယ့်ကောင်းစဉ်လေးကိုမိတ်ဆက်ပေးပါအောင်ရှင်
။ဟုတ်ကဲ့ကျမကတော့တောင်ဥလာပါမြို့နယ်စာရေးဆရာအတန်းအားစာရေးဆရာမပေါပောက်ဖြစ်ပြီးတော့မှဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့သွေးလွန်တုတ်ကွေးအန်ဒရယ်ကျိုတန်ကာကွယ်ဆိုတဲ့အကြောင်းကိုဆွေးနွေးသွားမှာဖြစ်ပါတယ်ရှင
်။
ဟုတ်ကဲ့ရှင
်။ဝိယာဒီမှာသွေးလွန်တုတ်ကွေးရောဂါဖြစ်နေရှိပါတ
ယ်။ဟုတ်ကဲ
့။
မှတ်ပါလေရှင်အခုဆိုလို့ရှင်သွေးလွန်တုတ်ကွေးယောဂါဒီနှစ်မှာရန်ကုန်တိုင်းမှာတော်တော်ကိုပြန့်နှံ့နေတယ်ဆိုတာကိုလေ့လာသိရပါတယ်အဲ့တော့ဒီကျန်းမာရေးဝန်ကြီးဌာနရဲ့မှတ်တမ်းတွေအရဆိုလို့ရှင်တော့ဇူလိုင်လသရုပ်ထရရသက်တက်ပတ်အတွင်းမှာပေါ့နော်သူကဆိုလို့ရှင်ရန်ကုန်တိုင်းမှာတဲ့လူဦးရေ1280ကျော်ဖြစ်ပြီးတော့မှ73ဦးကွယ်လွန်ခဲ့တယ်လို့လည်းသတင်းထုတ်ပြန်ကြေညာသိရပါတယ်ပေါ့နော်နောက်အခုကအများဆုံးဖြစ်တဲ့နေရာတွေကတော့တကုံမြို့နယ်ဖြစ်ပြီးတော့မှဒုတိယအများဆုံးဖြစ်တဲ့ဒေသတွေကတော့မြောက်ဥကလာနဲ့မင်္ဂလာလုံးလို့သိရပါတယ်နောက်ပြီးတော့အသက်2လနေပြီးတော့အသက်80အတွင်းမှာဖြစ်ပွားနေတယ်ဆိုတာလည်းတွေ့ရတယ်ပေါ့နော်ဒါကြောင့်မလို့နိုင်ငံတော်အနေနဲ့စီမံချက်ဆိုပြီးတော့ပထမဦးဆုံးအများဆုံးဖြစ်တဲ့တကုံမြို့နယ်တွေကိုလည်းဆေးဖြန်းတာလို့ပေါ့နော်ဒီလိုမျိုးတွေလှုပ်ပေးနေတဲ့အပြင်နောက်ဒုတိယအနေနဲ့စီမံချက်ဆိုဒုတိယအများဆုံးမြို့နယ်တွေကိုလည်းဆက်လက်ပြီးတော့မှလှုပ်ပေးနေတာတွေ့ရပါတယ်တခုသတိထားမှာသွေးလွန်တုတ်ကွေးယောဂါသည်သူကမြန်မာနိုင်ငံရဲ့အနေထားမှာ၃နှစ်တစ်ကြိမ်ကယောဂါအသွင်ဖြစ်တတ်တဲ့အတွက်ကြောင့်မလို့ဒီနှစ်2025ခုနှစ်ကလည်းစိုးရိမ်ရတဲ့အခြေအနေမှာရှိရဲလို့ကြွမ်းကျင်သူတွေကလည်းခံမှန်းထားတယ်လို့လေ့လာသိရပါတယ်ရှင်ဟုတ်ကဲ့ရှင
်သွေးလွန်တုတ်ကွေးယောဂါအကြောင်း
ဟုတ်ကဲ့
ဆွေးနွေးပြပါမယ်ဆရာမရှင်
ဟုတ်ကဲ့ပါအဲ့တော့သွေးလွန်တုတ်ကွေးယောဂါဘာကြောင့်ဖြစ်လဲဆိုလို့ရှင်တော့အဘရိုဗိုင်းရပ်စ်အမျိုးအစားဖြစ်ပြီးတော့မှသူကဒင်ကူးဗိုင်းရပ်စ်ပေါ့နော်အဲ့ဒါကိုသယ်ဆောင်လာတဲ့ AIDS ချင်းချင်းသူကြောင့်မလို့သွေးလွန်တုတ်ကွေးယောဂါဖြစ်ရပါတယ်ပေါ့နော်အဲ့တော့ကျမတို့မြန်မာနိုင်ငံမှာဆိုလို့ရှင်မြန်မာနိုင်ငံအပါအဝင်ကမ္ဘာနိုင်ငံအသီးသီးကို WHO ပေါ့နော် World Health Organization သတ်မှတ်ထားတာသွေးလွန်တုတ်ကွေးယောဂါဒီအသက်အန္တရာယ်ကိုစိုးရိမ်ရတဲ့လူအစုလိုက်ပြုံးလိုက်ဖြစ်တဲ့အန္တရာယ်ရှိတဲ့ယောဂါဆိုသတ်မှတ်ထားတဲ့အတွက်ကြောင့်မလို့သွေးလွန်တုတ်ကွေးယောဂါဖြစ်ပြီးဆိုဘယ်နိုင်ငံမဆိုသူတို့ကိုလှမ်းပြီးတော့မှ report လုပ်ရပါတယ်အဲ့တော့ကျွန်မတို့ကျမတို့ကလည်း WHO ရဲ့လက်အောက်မှာရှိတဲ့ပေါ့နော်အသင်းအဖွဲ့ဖြစ်တဲ့အတွက်ကျွန်မတို့ကလည်း22တိုင်းကုလွန်တကွေးဖြစ်ပြီးဆို WHO လှမ်းလှမ်းပြီးတော့မှသတင်းပို့ရတဲ့အနေအထားရှိတယ်ပေါ့နော်ဆရာမအဲ့တော့မြန်မာနိုင်ငံရဲ့သဘာဝတောတောင်တွေထူထပ်တယ်နော်အဲ့လိုမျိုးပေါ့ကိုကပို့ပြီးတော့မှဆုတ်ဆစ်တဲ့ရာသီပေါ့နော်အဲ့လိုမျိုးလည်းဖြစ်တဲ့ခါမှာမုတ်တုံတော်တွေလည်းပေါ်များတဲ့အတွက်ကြောင့်ကျွန်မတို့မြန်မာနိုင်ငံဟာတကယ်တမ်းကျရင်အနှစ်ပတ်လုံးကုလွန်တကွေးဖြစ်တယ်သို့တော့အများဆုံးဖြစ်တာမိုးရာသီမှာဖြစ်များပါတယ်ဖြစ်ရတဲ့အချက်နှစ်ချက်ကတော့ဒါမုတ်တုံရာသီတောတွေပေါ်များတဲ့အတွက်ကြောင့်မလို့တတော်တွေပေါ်များတဲ့ဒေသဖြစ်တယ်။နောက်ဒီကာလကလည်းဘယ်လိုလဲဆိုမိုးရာသီကာလဆိုတော့ခြုံပုတ်တွေကလည်းနောက်ထူထပ်တာလည်းဖြစ်နေချင်းတွေရဲ့ချင်းခိုအောင်တာချင်းဥတဲ့ရာသီဖြစ်တဲ့အတွက်ကြောင့်မလို့ဒီမိုးရာသီမှာအဖြစ်များဆုံးဖြစ်ပါတယ်။ဒါကြောင့်မလို့အားလုံးသတိထားဖို့လိုပါတယ်လို့ကျွန်မအကြံပေးချင်ပါတယ်ရှင
်။
ဟုတ်ကဲ့ရှင
်။
โอเคပါခုနကလို့ဒီ AIDS ချင်ပေါ့နော်ဒီ virus thank you virus ကိုတည်ဆောင်လာတဲ့ AIDS ချင်ခိုက်ကိုက်ခံရပြီဆိုသူကတယောက်ကိုတယောက်သူကိုက်ခံလာတာအဲ့ခါမှာသူ့ရဲ့ပန်လာတဲ့ virus တွေကကျမတို့ကိုယ်ထဲကိုရောက်လာပြီဆိုရင်ဒီပိုးဝင်ပြီးတော့၄ရက်ကနေတစ်ပတ်အတွင်းမှာလက္ခဏာတွေပြပါပြီအဲ့တော့အများအထင်သာမြင်သာဖြစ်တာတော့သူက temperature တအားများတယ်105 degree Fahrenheit ဒီပေါ့နော်သူကပြင်းထန်တယ်နောက်ပြီးတော့အစစ်မြစ်တွေကိုက်ခဲ့တယ်မျက်စိတွေကိုက်တယ်မျက်ရိုးတွေကိုက်တယ်အသားတွေအနီးစက်တွေပေါ်တယ်ပေါ့နော်ဆရာမဒါတွေကသွေးလွန်တကွေးရဲ့လက္ခဏာဖြစ်ပြီးတော့မှသူက၄-၅ရက်ဆိုတက်တန်သွားပြီသို့တော့အထူးသဖြင့်ကလေးတွေကမဖြစ်လဲဆိုယောဂါဖြစ်ပြီးပျောက်သွားတော့လည်းပဲမလန်းဘူးအဲ့ဒါဆိုသွေးလန့်တဲ့လက္ခဏာလို့ပြောတယ်အဲ့တော့ကျန်းမာရေးဌာနပြောထားတာကတော့အပြားကျစင်မလန်းရင်အစဉ်သတိရှိဆိုတဲ့ဆောင်းပုံးနဲ့အညီအကယ်၍များကလေးတွေကသွေးလွန်တကွေးယောဂါဖြစ်တဲ့ပျောက်တယ်လို့ရှိတယ်သို့တော့ကော်ဖီရောင်နေအမဲဝင်းနေရလဲအမဲရောင်နေသွားမယ်စီးတွေလည်းအယောင်ရက်နေဆိုတာကတော့သွေးလန့်တဲ့လက္ခဏာဖြစ်လို့အသက်အန္တရာယ်စိုးရိမ်ရပါတယ်လို့ကျန်းမာသတိပေးချင်ပါတယ်ဟုတ်ကဲ့ရှင်
သွေးလွန်တကွေးယောဂါနဲ့ပတ်သက်ပြီးတော့ကြိုတင်ကြောင်းရမယ်ဒီလမ်းကြီးရှိရှင်ပြောပြပေးပါအောင်ဆရာမရှင်။
ဟုတ်ကဲ့ပါလို့ကြိုတင်ကာကွယ်ရမယ်ဆိုခုနကပြောလို့ခြုံနဲ့ပိတ်ပေါင်းနေမိုးရသည်မှာပေါ်များတော့မိုးရသည်ရောက်ပြီးမိုးစတွေကပေါ့နော်ဒီခြံနှွှင်းခြံပြင်းလို့ခြုံနဲ့ပိတ်ပေါင်းနေရှင်းလင်းမှာအိမ်နှွှင်းအိမ်ပြင်ခြံနှွှင်းခြံပြင်းလေဝင်လေထွက်ကောင်းအောင်လေကောင်းလေသန့်နေရအောင်တန့်ရှင်းရေးတွေလုပ်ပေးဖို့လိုသလိုရေမြောင်းတွေလည်းဆက်ပေးဖို့လိုပါတယ်နော်အဲ့ဒီကနေခြံတွေကဥဥရာဆိုတော့လေနောက်ပြီးတော့ဒီကျမတို့ရဲ့ရေတွင်းရေကန်တွေရေတိုင်ကြီးတွေအသေးချဖုံးဖုတ်ထားဖို့လိုသလိုဖျားပန်းအိုးတွေဆိုလို့ရှင်တဲ့နေ့စဉ်ပန်းရေလဲဖို့လိုပါတယ်နော်လိုအပ်တဲ့ဆိုလို့ရှင် ော့ဒါနိုင်ငံတော်ရဲ့ဒီသက်ဆိုင်ရာလဲပူပေါင်းပြီးအဖိတ်ဆေးခတ်တာတို့နှံ့လေးတန်ပေါ်တော့ဆရာမဒီလိုမျိုးတွေနဲ့ကျမတို့ကလှုပ်ပေးဖို့လိုပါတယ်ဘာကြောင့်လဲဆိုကျမအနေနဲ့ညီကုန်းချုပ်နေနဲ့ပြောချင်တာသွတ်လုံးတွက်ကွေးယောဂအမတန်မှချက်ဖို့ကောင်းတယ်အဆုတ်လိုက်ပြုံလိုက်လည်းဖြစ်တယ်ဘာကြောင့်လဲဆိုလို့ရှင်ချင်ပေါ့နော်ဒါတအိမ်တယောက်တည်းတူးကောင်းနဲ့လှုပ်လို့မရပါဘူးအိမ်ပန်ဝင်ချင်းတရက်ကွက်တလန်းလုံးတစ်မြို့နဲ့ပေါ့ဒီလိုမျိုးလှုပ်မှာဘာကြောင့်လဲဆိုချင်လေးရဲ့သဘောတရားချင်လေးကအကောင်သေးတော်လဲပဲသူကတနာရီတွင်းမှာတမိုင်ကနေတမိုင်ခွဲထိသူပြတ်တန်းနိုင်တယ်ကျန်နေတဲ့လမ်းတစ်လျှောက်မှာသွလုံးတကွေး virus ပိုပါလာပြီဆိုတယောက်ကိုတယောက်သူကိုက်ချင်းအဖြစ်ကူးစက်ပြန့်နေတာဖြစ်တဲ့အတွက်ကြောင့်မလို့လူသားအားလုံးပေါ့နော်သွလုံးတကွေးအနေကိုအထူးသတိရှိကြပါလို့ပြောရင်းနဲ့ညီကုန်းချုပ်ပါတယ်ရှင်ဟုတ်ကဲ့ဟုတ်ကဲ့ပါရှင်